ချင်းပြည်နယ်တောင်ပိုင်းမတူပီမှာရှိတဲ့စစ်ကောင်စီအခြေစိုက်ဗျူဟာစခန်းတွေကိုသိမ်းပိုက်နိုင်မှုအတွက်ချင်းညီနောင်နယ်ပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေဟာဇွန်လ9ရက်ကစပြီးထိုးစစ်ဆင်နေတာပါဇွန်လ18ရက်မှာတော့ခမရ304ကိုသိမ်းပိုက်နိုင်ခဲ့တယ်လို့ချင်းညီနောင်အဖွဲ့ကပြောပါတယ်စစ်ကောင်စီတပ်စခန်းဘက်ကလက်နက်မချဘဲပြန်ခုခံရမှာတပ်သား100နီးပါးကြာဆုံးခဲ့တဲ့အကြောင်းချင်းညီနောင်အဖွဲ့ရဲ့သတင်းပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ဥပဒေချက်တိုင်းလဲဆက်လက်ပြီးတော့ဒီဒီဟာကုန်းနဲ့တရားမီးစရာရှိမှုကိုအပြည့်ထက်ဆုံးတော့ဒီဆက်လက်ပြီးမှဆက်စပ်ရလို့ရတာ။ဒီဘက်ကလည်းကုရတော့လက်နေကြီးတွေနဲ့ကာကွယ်ပြီးတော့ကျွန်တော်တို့ကိုယ်ရဲ့လက်နေကြီးနဲ့ဒီကမီကုန်းဘက်ကလည်းလမ်းထူလီရတဲ့အခြေအနေမျိုးမှာရှိတယ်။ဒီခမရဘော်လေးမှာခမရ30လေးကဘယ်လိုပြောမလဲအကုန်လုံးအပိခံလိုက်တော့ပေါ့စခန်းထဲမှာဒီရောက်မှအကျဉ်းချက်ကြီးခုလိုပါလို့သူတို့ကမစင်သွားဘူးနောက်ပိုင်းလက်ချက်လေးကိုမှလည်းကျွန်တော်ကအရှင်မထမ်းရမ်းပါတော့ဘူးနော်ကျွန်တော်ကကလည်းအတော်တိတ်ပိတ်ဆက်မှုရှိပါတယ
်ချင်းပြည်နယ်ခမရ304တိမ့်ပိုက်ခံရတဲ့အခြေအနေနဲ့တပ်သားတွေကြာဆုံးခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးဌာနကို VOA ကဆက်သွယ်မေးမြန်းထားဆဲဖြစ်ပါတယ်မတူပီခမရ304ကြပြီးတဲ့နောက်စစ်ကောင်စီကလေကြောင်းသုံးပြီးဘုံလုံးရေ30နီးပါးကျဲချခဲ့တဲ့အကြောင်းလည်းသူကပြောပါဗျ။မတူပီမြို့ဟာစီးပွားရေးနိုင်ငံရေးအရအချက်အချာကျတဲ့နေရာတစ်ခုဖြစ်လို့မြို့ကိုသိမ်းပိုက်နိုင်ရေးဝိုင်းဝန်းအကူအညီပေးနိုင်ရေးကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးမတူပီအောင်မြင်ရေးရန်ပုံငွေရှာအဖွဲ့ရဲ့ Facebook စာမျက်နှာတာဝန်ခံတဦးကအခုလိုပြောပါဗျ။ကျွန်တ
ော်မတူပီဆိုတာကအဓိကဒီမိုင်းနဲ့ဆက်သွယ်ပြီးတော့ဒီဘက်ရောမဆိုရင်တော့ကျွန်တော်တို့အိန္ဒိယရဲ့ငယ်ဆက်နယ်လေးခြိစက်ကျွန်တော်ပြီးဆိုတဲ့ရဲဆိုပြောမယ်ဆိုရင်တော့မတူပီလမ်းကြောင်းဖွင့်ပြီးဆိုရင်ဒီဘက်ကနိုင်ငံကဆက်ဆံမှုတွေရပါအောင်အလုံးတော်ဒီအိန္ဒိယနယ်စပ်နဲ့ခြိပြီးတော့သူအရေးပါတဲ့နေရာဖြစ်အားကြောင့်သူက viewer ထိုင်တာအထူးသဖြင့် Mengan နဲ့ဆိုရင်တရတမိုင်ဝေးတယ်ပေါ့မတူပီကအောင်မြင်သွားပြီဆိုရင်ကျွန်တော်တို့ဒီရဲ့ top out တစ်ခုဖြစ်တဲ့လမ်းကြောင်းဖြစ်တဲ့ဒီ Mengan ပြည်ရဲ့နောက်ဆုံးကျွန်တော်ကုတ်ကူပဲဆက်သွယ်တဲ့ဒီကခြိစက်ရင်းလမ်းကြောင်းကြီးပေါ့အဲ့ဒီလမ်းကြောင်းကြီးကျွန်တော်တို့ရဲ့လက်ရက်ကိုယ်တော်ကြီးကအလုံးပွင့်သွားပြီတော့တကယ်ခရာကြတဲ့
ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ကျင်တွေးတပ်စခန်းကိုလည်းချင်းတော်လိုင်းပူးပေါင်းအဖွဲ့တွေက3လနီးပါးတိုက်ခိုက်ခဲ့ပြီးဧပြီလ29ရက်နေ့မှာစစ်ကောင်စီရဲ့တပ်စခန်းကိုရခဲ့ပါတယ်။အခုမတူပီမြို့နယ်ကစစ်ကောင်စီရဲ့ခမရ304စခန်းကိုသိမ်းပိုက်ရရှိထားပေမဲ့အဓိကဗျူဟာတပ်စခန်းတချို့ကျန်ရှိနေကြောင်းလည်းချင်းလက်နက်ကင်အဖွဲ့တချို့ကပြောပါတယ်။လက်ကျန်စခန်းတွေမှာတော့စစ်ကောင်စီတပ်သားအယောက်900နီးပါးကျန်ရှိနိုင်ကြောင်းခန့်မှန်းထားတယ်လို့ချင်းညီနောင်ဘက်ကပြောပါတယ်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဘက်ကတော့မတူပီတိုက်ပွဲအခြေအနေကိုထုတ်ပြန်ထားတာမရှိသေးပါဘူး။ချင်းမကွေးသွားတဲ့လမ်းတချို့ကိုတော့လုံခြုံရေးအရတော်လှန်ရေးအဖွဲ့တွေကအချိန်ကန့်သတ်နေပဲလက်တလုံးမှသွားခွင့်ပေးထားပါတယ်ခင်ဗျာ။